ီဇင်ဘာလဆန်းပိုင်းကမြောက်ပိုင်းမဟာမိတ်တွေရဲ့ထိုးစစ်ကြောင့်မွန်ခိုးမြို့ရဲစခန်းကရဲအရာရှိတအုပ်အပါအဝင်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ရဲဝင်တန်းမိသားစုတအုပ်အပါအဝင်အရသား2ဦးလည်းသေဆုံးသွားခဲ့ပါတယ်။တပ်မတော်ဘက်ကထိခိုက်သေဆုံးမှုအတိအကျကိုတော့ထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။တမရော်ကနေဒေတာရင်းနယ်မြေရှင်းလင်းရေးတွေလှုပ်ပြီးတိုက်ပွဲတွေငြိမ်သက်သွားပေမဲ့စစ်ဘေးရှောင်တွေကတော့နေရပြန်နိုင်ခြင်းမရှိသေးတဲ့အကြောင်းအခြေအနေအသေးစိတ်ကို VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်ရှေးမြောင်ဒေတာမွန်ဂိုမြို့နယ်ကိုမြန်မာတမရော်ကနေပြန်လည်ထိန်းချုပ်လာနိုင်လို့နယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာတိုက်ပွဲကာလအတွင်းမွန်ဂိုရဲစခန်းကရဲတပ်ဖွဲ့ဝင်တွေရဲ့အလောင်းကိုတွေ့ရှိရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအိမ်မြေက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကတော့သိတာတော့ဒီတပ်ဖွဲ့ဝင်အရာရှိ2ဦးအခြားရှင်14ဦး16ဦးရှိတယ်အသက်အချင်းရကတော့4ဦးကျန်ရတယ်12ဦးကတော့ဆုံးသေဆုံးကုန်တယ်ကြောက်ဆုံးတာကတော့အလောင်းတွေ့ပါကြီးကတေအလုံးပေါင်းစုစုပေါင်း12ဦးတွေ့ပါတယ်တပ်ဖွဲ့ဝင်က
မွန်ဂိုမြို့နယ်ရဲစခန်းကစုစုပေါင်းရဲတပ်ဖွဲ့ဝင်9ဦးကြာဆုံးကြောင်းအသက်ရှင်လျက်ပြန်တွေ့သူ4ဦးနဲ့ပျောက်ဆုံးဆဲ3ဦးရှိနေတယ်လို့အစိုးရကလည်းအတည်ပြုထုတ်ပြန်ထားပါတယ်ဒါပေမဲ့ဒီကနေ့ထပ်မံတွေ့ရှိချက်အရတော့ပျောက်ဆုံးသူ3ဦးရဲ့ရုပ်လောင်းကိုပြန်လည်တွေ့ရှိပြီဖြစ်လို့တေဆုံးသူ12ဦးရှိတယ်လို့သူရဲမှုအင်းမြစ်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့လို့ခေါ်တဲ့ကချင်ဖွဲ့ KIA တန်းပလောင်တပ်ဖွဲ့ TNL နဲ့ကိုကန်တပ် MNDAA ပူးပေါင်းဖွဲ့တို့ကအင်အားသုံးပြီးတော့မွန်ဂိုကိုတိုက်ခိုက်လာခဲ့တဲ့တုန်းကကြာဆုံးသွားတာဖြစ်ပြီးကြာဆုံးရဲတပ်ဖွဲ့ဝင်တွေအတွက်လိုအပ်တဲ့ထောက်ပံ့မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့မူဆယ်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကပြောပါတယ်။
တိုင်ဝန်ကလာမှာတက်ခံတိုင်ဝန်ကြောင့်ကြဆုံးသူတို့တပ်ဖွဲ့မှသူတို့ရဲ့ဝန်ထမ်းတွေနဲ့ခံစားမှုရှိပါတယ်သူတို့ဒီရဲကြုံနဲ့ဒီတိုင်းရတော့အားရတယ်တော့သူတို့ဆက်လက်စီမံဆောင်ရမှာပေါ့ဒီမှာရှိတဲ့ခင်ရဲတပ်ဖွဲ့မှလိုအပ်တဲ့ထောက်ပံ့မှုတွေလုပ်ပေးမှာပေါ့အရှမ်းပြည်နယ်စိုးရွားအဖွဲ့တွေကလည်းထောက်ပံ့တာတွေရှိလာတယ
်လက်ရှိမူဆယ်ခရိုင်မွန်ဂိုဒေတာအတွင်းမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့တပ်မတော်ကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဦးစုံမင်းကပြောပါတယ်ပြီးခဲ့တဲ့ဒွန်ဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကချင်လွတ်လပ်ရေးတပ်မတော် KIA တန်းပလောင်မြူရာလူမျိုးရေးတပ်မတော် TNL ရခိုင်တပ်မတော် AA မြန်မာမျိုးရမျာဒီမိုကရတစ်မဟာမိတ်တပ်မတော် MNDAA ကိုကအဖွဲ့ဆားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါတိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေကလည်းစစ်ဘေးလွတ်ရာတရုတ်နိုင်ငံတဲကိုထွက်ပြေးသိမ်းရှောင်နေရပါတယ်မွန်ဂိုဒေတာကိုဒီဇင်ဘာလ4ရက်နေ့ကစပြီးတော့မြန်မာတပ်မတော်ကနေထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူးဒီအချိန်လေးကိုမွန်ဂိုဖောင်ဆန်တိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လကအခုလိုပြောပါတယ
်တို့နေနေရှင်းလင်းလုပ်နေတယ်အဲ3ရက်နေနေရှင်းလင်းလုပ်ပြီးတော့မှအကြောင်းပြန်ခန်းနေလို့အမျိုးပြောပါလိမ့်ရအလုံးဝပြီးအခုတနတ်တန်ငင်တော့တနတ်တန်လည်းမကြတော့ပြန်လို့ရပြီနဲ့အိမ်သားပြန်ချင်ပြီဆိုမှဒါပြောနေကြတာတတိုင်းဒီလိုအချိန်ကြီးအဖြစ်ခက်ရဲ့စီးမလုပ်နိုင်ကြည့်တော့ဆက်ဖြစ်မှာပဲဗျကျွန်တော်တို့လည်းအဲဆူရင်နေကြအခုကတတ်မတော့အခုနိုင်နိုင်ပြလာပြီဆိုတာနဲ့ဘင်းချက်ပြောက်ငက်ပြောက်ဘင်းရောက်သွားမှလည်းမသိဘူးအချိန်မရရဆက်ဖြစ်နိုင်တယ်ကြအဲ့လိုမျိုးတွေ
တိုက်ပွဲတွင်းနေအိမ်တွေဖျားချောင်းတွေပြက်စစ်မှုတွေရှိခဲ့တယ်လို့ဒေသခံတွေအများပြားထိခိုက်မှုရှိတယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်မွန်ဂိုတိုက်ပွဲတွင်မြမတပ်မတော်ဘက်ကရောမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဘက်ကပါထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အတိပြုထုတ်ပြန်တာမျိုးတော့မသိရှိရသေးပါဘူးဒီတိုက်ပွဲတွင်မွန်ဂိုရဲစခန်းကအဖွဲ့ဝင်16ဦးနဲ့ကအရာရှိအပါအဝင်9ဦးကြဆုံးကြောင်းအသက်ရှင်ရပြန်လည်တွေ့ရှိသူ4ဦးပျောက်ဆုံးသူ3ဦးရှိနေတယ်လို့ရဲဝန်ထမ်းရဲ့ဇနီးနဲ့အရသာသူကလည်းတိုက်ခိုက်မှုအတွင်းမှာတည်ဆုံသွားတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကနေဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ